အမျိုးသမီးကဗျာဆီယမတူဦးအနေနဲ့ပေါ့နော်ဒီနေ့မြန်မာနိုင်ငံမှာအမျိုးသမီးကဗျာဆီယမတွေရဲ့အခန့်ကဏ္ဍကိုဘယ်လိုမြင်ပါလဲရှင
်မြန်မာပြည်မှာဒီထွက်တဲ့ကဗျာစာအုပ်တွေကိုလေ့လာပြီးကြည့်လိုက်တဲ့အခါမှာဟိုအမျိုးသမီးကဗျာဆီယမတွေရေးတဲ့ကဗျာစာအုပ်တွေကနည်းနေတယ်နောက်အမျိုးသမီးကဗျာဆီယမတွေရဲ့အရေးတက်ကလည်းနည်းနေတယ်အမျိုးသမီးကဗျာဆီယမတွေရေးတဲ့ကြပြားလေးကိုညှို့ဆို့မှုကလည်းနည်းတယ်ဝေဖန်မှုကလည်းနည်းတယ်ပေါ့နော်အဲ့လိုမျိုးကျွန်မမြင်မိတယ်အဲ့ဒါလည်းဘာလေးကိုကြည့်ပြီးတော့ပြောရလဲဆိုတော့ဥပမာဆိုရင်ကြပြားဆရာ100ကျော်လောက်စုပြီးတော့ထုတ်ထားတဲ့စာအုပ် anthology အဲ့လိုစာအုပ်မျိုးမှဆိုရင်မျိုးသမီး100ယောက်လောက်ပဲပါနေတာမျိုးနောက်တစ်ခါတချို့စာအုပ်တွေကတော့ဒီကြပြားဆရာတွေရဲ့စုပြီးတော့အမှတ်တရထုတ်တဲ့စာအုပ်ပေါ့ဆရာပေါင်း30ကျော် 40 ကျော်အဲ့မှာမျိုးသမီးတယောက်မှမပါမျိုးတော့မှတွေ့ရတယ်ဒါပေမဲ့သူတို့ကမျိုးသားများတိတိထုတ်တဲ့စာအုပ်တော့လည်းရေးမထားရင်အဲ့လိုဆိုတော့ဒါမိကျန်ကလည်းဖြစ်ကောင်းရှင်တယ်ဒါမှမဟုတ်မျိုးသမီးကြီးရေးတဲ့ကြပြားကြီးကအားသိမကောင်းဘူးလို့ယူဆမျိုးလည်းဖြစ်ကောင်းရှင်တယ်ပေါ့နော်ပြီးတော့ဒီနေရာမှာကွက်လက်တစ်ခုတော့ရှိနေပြီလို့ကျွန်မထင်လိုက်ပါတယ်
ဟုတ်ကဲ့ဟိုမြန်မာနိုင်ငံမှာဒီကေတော့လူဦးရေတိုးဝက်ကအမျိုးသမီးတွေဖြစ်တဲ့ကြောင့်အရာရာမှာပေါ့နော်အမျိုးသမီးတွေအနေနဲ့လည်းဒီခွဲခြားဆက်ဆံခံရတာတွေကလည်းတွေ့နေရတယ်အခုမပြေဥပဒေပြောပြချက်အရာဆိုရင်ကြပြားလောကမှာလည်းအလားတူလူဖြစ်နေတာပေါ့အဓိကအကြောင်းကဘာတွေလို့သုံးသပ်ပါလိမ့်ရှင
်အဓိကအကြောင်းကအကြောင်းတွေထဲမှာတစ်ခုကတော့ culture ပေါ့ကိုယ့်ရဲ့ယဉ်ကျေးမှုအရာပေါ့နော်ကြပြားဆိုတာမျိုးကတခြားအမှုပညာအမျိုးအစားတွေထဲမှာသူကလည်းအင်မတန်မှဒီစကလုံးကိုအခြေပြုပြီးတော့လွတ်လွတ်လပ်လပ်တွေးခေါ်လွတ်လွတ်လပ်လပ်ရေးသားရတဲ့ကိစ္စမျိုးပေါ့ကျွန်တော်တို့ရဲ့ယဉ်ကျေးမှုမှာကတချို့အကန့်အသတ်အတားဆီးလေးတွေရှိနေတယ်ရေးရေးတွေးရေးရေးရေးဖို့ဆိုတဲ့ဟာမျိုးမှာအကန့်အသတ်ကလေးရှိနေတယ်နောက်အဟုတုတအနေနဲ့ပေါ့မျိုးရပုံစံအချင်းရတော့အမျိုးသမီးတွေကဒီကိုယ့်ရဲ့အိမ်ဟုကိစ္စတို့ဒီအမျိုးသမီးရေးရကိစ္စတောင်းဖို့လည်းနှလုံးသားရေးရဒီလိုမျိုးတွေကိုပို့ပြီးတော့ဦးစားပေးပြီးတော့စီးပွားရေးတို့လူမှုရေးတို့ဒါတွေမှာပါဝင်မှုကနည်းပါးနေတယ်လို့ယူဆရတယ်ပေါ့နော်အဲ့လိုဆိုတော့သူတို့ရဲ့ရေးသားရဲ့ဒီကြပြားရေးမှာဆိုရင်လည်းဒီလိုအကြောင်းအရာမျိုးတွေကိုထင်ရတာမျိုးကနည်းနေမယ်ဆိုရင်အများစုဖြစ်တဲ့ကြပြားဆရာတွေဂျာထဲမှာဟိုစိတ်ဝင်စားမှုမရှိဘူးဒါမှမဟုတ်အစကတည်းကအမျိုးသမီးဆိုရင်တော့ဒီလိုပဲရေးမှာပဲကွာဆိုပြီးတော့ဟိုသူတို့ကတဲ့ဒီအရင်ကိုဆိုက်ကြဘူးပေါ့လက်တွေ့မှာတော့အခုအမျိုးသမီးတွေကတဖြည်းဖြည်းနဲ့ဒီမျိုးသားတွေလိုပဲတခြားနယ်ပယ်တွေမှာနောက်တော့ဝေဖန်တွေးခေါ်တဲ့နေရာတွေမှာရေးလာကြတယ်။ဒါနဲ့ဒါကိုဟိုအလေးထားပြီးတော့စိတ်ဝင်စားခံမှုတော့လိုနေသေးတယ်လို့ကျွန်မကထင်ပါတယ်။ဒါကြောင့်မို့လဲအခုလိုမျိုးဒီမဂ္ဂဇင်းတွေမှာဖြည်းဖြည်းစာအုပ်တွေမှာဖြည်းဖြည်းမျိုးသမီးကြာရေးတွေ့နေမှာဟိုကနည်းနေပါလိမ့်တယ်။
အဲ့တော့အမျိုးသမီးကဗျာဆီယမတွေဟိုထောက်ခံအားပေးတာပေါ့နော်။ဒီနေ့ဒီလေဆိုတော့ကဗျာဆီယမတူဦးနေတယ်ပေါ့နော်။ပဲလို့လူဆောင်ပေးတဲ့လူထင်ပါလေ
။ဒါမှမဟုတ်ဒီစာပေအတိုင်းဝိုင်းနေနေပေါ့။စာပေအတိုင်းဝိုင်းမှာမှဒီကြပြာအတိုင်းဝိုင်းပေါ့။ဒီလိုမျိုးမင်းတို့ရေးတဲ့ဥစ္စာကထူးချွန်ထူးခြားလာရင်တော့ပေါ်ပြခင်ခံမှာပဲ။ဆိုရက်အနေထားစာဒီချက်နည်းနည်းလေးပို့ပြီးတော့အသိအမှတ်ပြုမှု။ဒါမှမဟုတ်ဒီစာဖွေပေါ့အမျိုးသမီးကြပြာဆံမတွေဟာရှိလားရှိလားဒီလိုကြပြာမျိုးတွေရှိတယ်လေ။ဟုတ်ပြီဒါတို့တွေရှားလိုက်ပြီးတော့ရှားဖွေမယ်။ဒီမကတိတဲ့မှာပို့ပြီးတော့အများကြီးလောင်အားပေးမယ်ပေါ့။ဆိုပြီးအစားအမြင့်ပေးတဲ့အပိုင်းတွေလိုလိမ့်မယ်လို့ကျွန်မထင်တယ်။နောက်တစ်ခုကကြပြားနဲ့ပတ်သက်လို့ workshop တွေဆွေးနွေးပွဲတွေနိုင်ငံတကာကြပြားတွေကိုဘာသာပြန်လဲစဖတ်ရှုတဲ့ဝေဖန်တဲ့ဒီလိုမျိုးတွေမှာလည်းမျိုးသမီးတွေရဲ့ပါဝင်မှုကနည်းနေသေးတယ်။ဟိုမြန်မာနိုင်ငံမှာဒီ culture အရပေါ့နော်မျိုးသမီးနဲ့မျိုးသားနဲ့အတူတူတန်းတူဒီမောင်သမီးတွားရလာရဆွေးနွေးရတာမျိုးတွေကဲမှာဘူးကမျိုးသမီးတွေပါဝင်လာအောင်အဆက်ပြီးတော့ဒါကြပြားအတိုင်းဝိုင်းနေနဲ့လုပ်ရမယ်လို့ထင်တယ်ပေါ့နော်။နောက်တစ်ခါမျိုးသမီးတွေကိုယ်တိုင်ကလည်းကိုကိုကံရလဲအားဆိုင်ဖို့ပို့ပြီးတော့လုံပဲပေါ့မျိုးသမီးဒီရေးလေးရေးထားရှိတဲ့အကြောင်းရရဲ့မှာရင်မကပို့ပြီးတော့ချိုးဖောက်ပြီးတော့ဒီလိုမျိုးရေးနိုင်လာအောင်ဒါအချင်းချင်းလဲပို့ပြီးတော့စီစီလုံးလုံးနဲ့ပေါ့နော်အားထုတ်ရမယ်လို့ကျွန်မထင်ပါတယ
်အခုလိုမျိုးပေါ့နော်ကြပြာရေးသားမှုကိုအားပေးမှုနေနေတဲ့မြန်မာနိုင်ငံမှာပြည်ထောင်စုကကြပြာဆီယမတူဦးဖြစ်လာတယ်ဆိုတော့ကြပြာဆီယမတူဦးနေနဲ့ရှောက်ဆန်းခဲ့ရတယ်ခီးလေးနဲ့ပြန်ပြောပြပေးပါလားရှင
်ကျွန်မဒီကြပြာကိုအဓိကစိတ်ဝင်စားတဲ့အကြောင်းကနံပါတ်1ကတော့ကျွန်မရဲ့မိဘအရေးအကြောင်းပါပဲကျွန်မအဖေကိုကိုရိုင်းကလည်းကြပြာဆီယမတယောက်ပါသူတက္ကသိုလ်မှာရေးတယ်မြန်မာစာနေပြီးအကြောင်းပြီးရယ်ဆိုတော့ကျွန်မငယ်ငယ်ကလေးတွေကတော့ကြပြာဆိုတာနဲ့မိတ်ဆက်ပြီးတော့မိဘတွေအားပေးရယ်နောက်ကြတော့ကျွန်မဟိုတက္ကသိုလ်ရောက်တဲ့အခါမှာကျွန်မတက္ကသိုလ်မှာကစင်းတွေမှာကြပြာရေးတယ်ဝတ္ထုတွေပဲလည်းရေးပါရယ်အဲ့လိုပြီးတော့ဒီဒီစင်ကာပူမှာကျွန်မကျောင်းဆက်တက်ဖို့သွားတယ်အချိန်မှာကပင်နဲ့ဆက်ပြတ်သွားတယ်ပြီးတော့မှ2009နှစ်ဦးပိုင်းလောက်မှာကျွန်မဘလော့ဂါပန်ဒိုရာဆိုပြီးတော့ဘလော့ထဲမှာကြပြာအပါဝင်တခြားစာပေလေးရေးပြီးတော့တင်ခဲ့တယ်ပေါ့နော်အဲ့ဒီမှာမှကျွန်မငယ်ငယ်လေးတွေရအင်မတန်ဝါဒနာပယ်ခဲ့တဲ့ကြပြာကိုပို့ပြီးအားစိတ်ခွန်ဆန်းရေးပြစ်တယ်အခုလက်တော်အနေနဲ့နောက်ဆုံးအဓိကအားပေးခဲ့တဲ့အချက်တစ်ခုကတော့ဘုံစွေခိုးဆိုတဲ့ကြပြာစာအုပ်ပေါ့ The Anthology of 15 Contemporary Burmese Poets ဆိုတာအဲ့ဒီစာအုပ်ကိုဘာသာပြန်ပြီးတော့ edit လုပ်ခဲ့တဲ့သူကတော့မြန်မာကြပြာဆရာကိုကိုတက်နဲ့ British ကြပြာဆရာ James Van ဆိုတာအဲ့ဒီမှာကျမကြပြာလေးရေးချက်ထားတယ်ဆိုတော့အဲ့ဒီကိစ္စကကျမကိုတိထပ်ပို့ပြီးတော့ကြပြာမှာပို့ပြီးနှိမ့်နေချိုက်ချိုက်ထဲထဲဝင်လို့ဖို့အတွက်ပို့ပြီးတော့တွန်းအားပေးသွားတယ်အဲ့ဒါကတော့ကျမကိုကြပြာဆရာမဆိုပြီးတော့ချစ်လာနိုင်မှုအတွက်အကြီးမားဆုံးတွန်းအားပေးတဲ့အရာတွေပါပဲ
ဟုတ်ကဲ့မပြေဘူးဆိုင်ပြောတဲ့ Bones for Crew ပေါ့နော် YouTube နဲ့လို့ဒီတွေရတယ်ဒီစာအုပ်မှာပေါ့နော် မကြည့်နိုင်ဘူးရဲ့เนาะကြပြန်ဆင်မတင်တူရဲ့ကြပြာပါတယ်ဆိုတော့အဲ့ဒီကြပြာလေးကိုရုပ်ပြလေးရမှာရှင
်အေးစာအုပ်မှာကျမရဲ့ကြပြာက၅ဘုတ်ပါတယ်ရှင
်အကောင်းဆုံးပါလေ
ဟုတ်ကဲ့အဘဘာရဲ့ဆိုတော့ကျမတလို့တရားဟိုတစ်ထက်မှာကြပြာစားတဲ့တရားပါမှာဥစ္စာကြပြာလေးကတော်တော်လေးရှည်ရယ
်
ဟုတ်ကဲ့
ကျမဆိုလေဒီဘိုက်လောက်ပေါ့နော်နည်းနည်းလေးခံစားချက်ဘယ်လိုရှိလဲပေါ့နော
်အဲ့ဒီတည်းမှာလူတိုင်းညာတဲ့ကြပြာတပုတ်ကတော့အဲ့လူဘိန်းများမျိုးကိုတင်ပိုက်ဆင်းဆိုတဲ့ကြပြာပေါ့နော်လူဘိန်းတွေဟာရေချီရာမျက်နှာရာလှည့်လည်သွားလာတယ်မဟာတန်းကြီးကိုကုတ်ကတ်ဖတ်တတ်တယ်ချိုးချံမျိုးကြီးကိုမျိုးတဲ့မောင်းသွင်းလာတယ်အဲ့ကြပြာဆောင်းနေတော့ရှိရကျွန်မ post post ဒီပုံစံမျိုးနဲ့ရေးထားတာဆိုတော့အဲ့အားမှာဆိုရင်ကျွန်မရဲ့ကြပြာထဲမှာမြင်ကွင်းတွေမျိုးစုံပါတယ်နိုင်ငံတကာမှာဖြစ်ပျက်နေတဲ့အကြောင်းအရာတွေဟိုကျွန်မကြပြာတစ်ပုဒ်ထဲမှာစုပြီးထည့်ထားတာဒါကြောင့်မို့နိုင်ငံရသားတွေကတော်တော်မြင့်တက်ကြပါ
တယ်အမှန်နိုင်ငံမှာဒီကြပြာဆီယာမတွေပြည်တော်မြှောက်ပေးဖို့ပေါ့နော်ပို့ပြီးတော့ထွက်လာဖို့ပို့ပြီးလွှမ်းပြနိုင်ဖို့အားပြီးထောက်ခံမှုကနေနေဒီလေဆိုတော့ဘယ်လိုအကြံပေးချင်ပါလဲရှင
်ပထမဦးဆုံးကတော့ဒီကြပြာဆရာမပေါ့အမျိုးသမီးတွေအနေနဲ့ကြပြာလောကမှာအရေးအတွက်နည်းတယ်ဆိုတာကဒီမှာနိုင်ငံတစ်ခုရဲ့တော့လည်းမဟုတ်ဘူးဒီဥစ္စာတခြားနေရာတွေမှာလည်းဖြစ်ပျက်နေကြရတဲ့အားပဲဒါပေမဲ့အရေးအသွေးပိုင်းဆိုင်ရာကြပြန်တော့တခြားနိုင်ငံတွေမှာကစာပေနိုဘယ်ဆုရတဲ့အထက်မှာအမျိုးသမီးကြပြာဆရာတွေပါတယ်နောက်တစ်ခါဒီပူလီဇာဆုပေါ့ကြပြာနဲ့ပတ်သက်လို့အဲ့လိုဆုရတဲ့မှာလည်းအမျိုးသမီးတွေပါတယ်အရေးတော်ရခင်တဲ့တော့လည်းအရေးအသွေးထဲမှာရှိနေကြတာရှိတယ်ဆောင်မြန်မာနိုင်ငံမှာကြတော့အရေးတက်ရှင်လည်းနေတယ်အရေးသေးရလည်းဒါဘသူကနေဆုံးဖြတ်တယ်လို့မဆိုနိုင်ပေမဲ့လက်တွေ့အချင်းဒီစာအုပ်တွေထဲမှာရေးသားညှင်းဆိုကိုးကားနေရတဲ့ဥစ္စာကိုမတွေ့ရတဲ့အတွက်ကျွန်တော်တို့ဒီနေရာမှာပို့ပြီးတော့အားပေးဖို့လိုတယ်လို့ကျွန်မကမြင်မိပါတယ်ပထမဦးဆုံးကတော့ဒီကြပြာအတိုင်းဝိုင်းကိုယ်တိုင်နဲ့ပေါ့လက်ရှိဒီကြပြာနယ်ပယ်ထဲမှာရေးသားနေရတဲ့ဆရာလေးရဲ့ဒီဆွေးနွေးမှုတွေမှာနိုင်ငံတကာကပေးလို့လေးလာဖတ်ရှုဟိုဝေဖန်ဆန်းစစ်ဒီလိုနေရာမျိုးတွေမှာပါအမျိုးသမီးတွေပါဝင်လာအောင်လို့ပို့ပြီးတော့ချီးကျူးရအောင်နဲ့ဆဲခေါ်ပြရမယ်နော်အမျိုးသမီးတွေကိုရင်ကလည်းဒီလိုမျိုးမှာစိတ်ကြလက်ပါနဲ့အချိန်ပေးပြီးတော့ပါဝင်ဆွေးနွေးလာနိုင်အောင်ပေါ့နော်ဒီကြပြာကိစ္စကိုဟိုအလေးထားပြီးတော့လုပ်ဆောင်နိုင်အောင်အတွက်ကျွန်မတို့တွန်းအားပေးဖို့အများကြီးလိုပဲထင်ပါတယ
်မြန်မာနိုင်ငံမှာတော့ကြပြာဆီယမတွေပေါ်ထောက်ခံအားပေးမှုကနေတာဖြစ်ရတယ်ဒါပေမဲ့လူတွေစာရေးဆီယမတွေမှာပေါ့နော်ဒီလူကြိုက်များတဲ့စာရေးဆီယမတွေအတော်များများရှိတာကိုလည်းတွေ့ရတယ်လी
ဟုတ်ကဲ့
ဒီကကြတော့ထောက်ခံအပိမှုရဖို့အတွက်မပြည့်စုံဥရုနေနေပေါ့နော်တရှိကြပြာဆီယမတွေကိုစူးစီးလှုပ်ဆောင်နေချိုးပန့်ချက်တွေပါလို့ရှိပါလားရှင်
ကျွန်မဂျိုးနေချင်းမြန်မာမျိုးသမီးကလေးများစူးစီးမှုဆိုပြီးတော့ဆီယမ35ယောက်ကိုစုပြီးတော့ကြပြာစာအုပ်လေးတူထုတ်ခဲ့ပါတယ်နှစ်ကာလများစာပေတိုက်ကနေဖြန့်ချိတယ်ပေါ့ဆိုတော့ဒီစာအုပ်ကိုထုတ်လက်ခြင်းအပြင်အဓိကရည်ရွယ်ချက်ကတော့မြန်မာပြည်မှာကြပြာဆီယမတွေရှိတယ်သူတို့တွေရင်းနေကြတဲ့ကြပြာတွေကတော့ဒီလိုကြပြာမျိုးတွေပါပဲဒါကိုအရှိကိုအရှိအတိုင်းပေါ့ထင်ရပြီးချပြခြင်းနဲ့ရည်ရွယ်ချက်နဲ့ဒီစာအုပ်ကိုတစုတစီရဲထုတ်လိုက်တာဖြစ်ပါတယ်။အဲဒီနောက်ပိုင်းမှာမျိုးသမီးဒီပဲတိတဲ့နောက်ထပ်ဆက်ပြီးတော့ဟိုထုတ်ဖို့ရတယ်လို့လည်း necessary လို့မဟုတ်ဘူး။ဒါပေမဲ့တခြားမျိုးသမီးမျိုးသားစုပေါင်းပြီးထုတ်လာကြတဲ့စာအုပ်တွေမှာလည်းမျိုးသမီးရဲ့ကိုယ်ရည်မြတ်ပါဝင်နေအောင်။ဒါမဟုတ်ရင်လည်းဒီမျိုးသမီးကြပြာဆရာမတွေကနေသူတို့ကိုယ်ရည်နဲ့ကြပြာကောင်းချုပ်ပေါ့လုံချင်းဒီလိုစာအုပ်မျိုးတွေထုတ်လာနိုင်လို့နောက်မှကလေးတွေကပို့ပြီးရေးလာနိုင်လို့ဒါရဲ့အတွက်တနည်းတစ်ပုံပုံနဲ့ပေါ့နော်အထောက်အပြုရစင်တော့ကျွန်တော်ကပို့ပြီးတော့ဝင်သွားမှာပေါ့Cause it only serves to make me more determined to achieve my final goal. And I come back even stronger, not a novice anymore.